တရုတ်နိုင်ငံနဲ့ပတ်သက်မှုတွေရှိနေတဲ့မြောက်ပိုင်းမဟာမိတ်လေးဖွဲ့ကတရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာပြည်ခီးစဉ်ကိုကြိုဆိုကြောင်းကြေညာချက်တွေအသီးသီးထုတ်ပြန်ရမှာ KIA ကလွဲပြီးတော့ကြံတဲ့အဖွဲ့တွေကတော့တရုတ်စီမံကိန်းကြီးတွေဟာမြန်မာပြည်အတွက်အကျိုးဖြစ်ထွန်းနိုင်လိမ့်မယ်လို့ယူဆကြောင်းပြောကြပါတယ်UWSAAA TNNA အဖွဲ့၃ဖွဲ့လုံးကပြောတဲ့အထဲမှာတူတဲ့အချက်တစ်ခုကတော့သမရရှိချင်းဖြင့်အကောင့်ထယ်ဖို့ဆောင်ရွက်လိုတဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းနဲ့တရုတ်မြန်မာစီးပွားရေးဇင်းကြံလမ်းဟာကောင်းမွန်တဲ့အစီအစဉ်ဖြစ်တယ်ဆိုတဲ့အချက်ပါပဲ။ရခိုင်တပ်တော် AA ကတရုတ်နိုင်ငံရဲ့ BRI စီမံကိန်းနဲ့ယင်းနှိမ့်ညံ့မှုတွေကိုကြိုဆိုပြီးပူးပေါင်းဆောင်ရွက်ဖို့လိုလားတယ်လို့ပြောတယ်လို့ UWSA ဝပြည်သွေးစည်းညီညွတ်ရေးတက်မတော်ကလည်းဒီစီမံကိန်းဟာမြန်မာပြည်မြောက်ပိုင်းရဲ့ခေတ်နောက်ကျတဲ့စီးပွားရေးကုန်သွယ်ရေးအခြေခံဆောက်လုပ်ရေးခဏတွေမှာအကျိုးသက်ရောက်မှုတွေရှိစေမယ်လို့ဆိုပါတယ်။တန်အန်းလွတ်မြောက်ရေးတက်မတော် TNN ကတော့ BRI စီမံကိန်းတွေအောင်မြင်ပြီးပြည်သူအကျိုးကိုဆောင်ရွက်နိုင်မယ်လို့မျှော်လင့်ချောင်းပြောပါတယ်BRI ကိုထောက်ခံတဲ့အကြောင်းအရင်းကို TNNA ကပြန်ကြားရေးတာဝန်ခံဘုံမူမိုင်းအိုက်ကျော်ပြောတာကအ
ဓိကတော့ BRI ကဆံမြောက်မှာဖြတ်တန်းတဲ့အချိန်စီမံကိန်းကအောင်မြင်သွားလို့ရှိရင်ဒီဖြတ်တန်းတော့ဒီဂျီတာလည်းခါလိကျုပ်ယေဇူးခံစားရမယ်လို့အဲ့လိုမျိုးလည်းလုပ်တယ်အဓိကတော့လူထုအတွက်တကယ်အကျိုးရှိဖို့တော့လိုတယ်ဒီနေ့နားလေလူထုတွေအတွက်ဒီမှန်ကန်တဲ့ယောဂီရရှိဖို့တော့လိုလိုတယ်ဗောနော်ဒီလိုမြင်ရတော့ဒီကတရုတ်ဝါဒီတူးမှာတော့စီမံခန့်ခွဲဖို့ခုမရှိဘူးထင်တယ်ကျွန်တော်ချင်တာအစိုးရနဲ့မတက်ဆက်ထင်တယ်
ကချင်လွတ်မြောက်ရေးတက်မတော် GIA ရဲ့ထုတ်ပြန်ချက်မှာတော့ပိုလန်မှာစီမံကိန်းနဲ့ပတ်သက်လို့ထည့်သွင်းပြောတာမရှိပဲနှစ်နိုင်ငံသဘောတူညီချက်တွေဟာနယ်စပ်လုံခြုံရေးနဲ့ပြည်တွင်းစစ်ချုပ်ငြိမ်းရေးကိုအထောက်အကူပြုနိုင်မယ်လို့သာပြောထားပါတယ်။ဒါ့အပြင်အဖွဲ့အစည်းအသီးသီးရဲ့ထုတ်ပြန်ချက်တွေဟာမတူကွဲပြားတဲ့သဘောထားအမြင်တွေရှိနိုင်တာကြောင့်တရုတ်သမ္မတကြီးအနေနဲ့နိုင်ငံသူနိုင်ငံသားတွေရဲ့ခံစားချက်ကိုနားလည်ပေးဖို့နဲ့လိုအပ်တဲ့အကူအညီတွေပေးဖို့မြစ်တာရက်ခံတယ်လို့ KIA ကဆိုပါတယ်။ဒါပေမဲ့လို့ KIA ရဲ့ထုတ်ပြန်ချက်မှာအများပြည်သူကန့်ကွက်နေတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ KIA သဘောထားဘယ်လိုရှိတယ်ဆိုတာထည့်သွင်းပြောတာမရှိတယ်လို့အေအေကလည်းတရုတ်သမ္မတခီးစဉ်အတွင်လက်မှတ်ရေးထိုးဖို့ရှိတဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းသဘောတူညီချက်နဲ့ပတ်သက်လို့တစုံတရာပြောတာမရှိပါဘူး။ရခိုင်တပ်တော် AA ရဲ့ပြန်ကြားတာဝန်ခံခိုင်တုခကိုကြောက်ဖြူစီမံကိန်းနဲ့ပတ်သက်လို့သဘောထားမေးမြန်းခဲ့ပေမဲ့တစုံတရာတုံ့ပြန်ပြောကြားတာမရှိသလို KIO ကပြန်ကြားတာဝန်ခံဒုတိယဘုံမူကြီးနော်ဘူးကိုဆက်သွယ်ရမှလည်းဖုန်းလက်ခံဖြေကြားခြင်းမရှိပါဘူး။ကချင်ရှမ်းနဲ့ရခိုင်ပြည်နယ်ကအရက်ဖတ်အဖွဲ့အစည်းတွေကတော့တရုတ်သမ္မတခီးစဉ်အတွင်းမြစ်ဆုံရေကာတာစီမံကိန်းရပ်ဆိုင်းပေးဖို့ကြောက်ဖြူအထူးစီးပွားရေးဆောင်လက်မှတ်ရေးထိုးမှုကိုရပ်ဆိုင်းပေးဖို့နဲ့ BRI စီမံကိန်းကိုကန့်ကွက်ကြောင်းကြေညာချက်တွေအသီးသီးထုတ်ပြန်တာတွေရှိနေပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ပြောဆိုချက်နဲ့ရပ်ဖတ်အဖွဲ့တွေရဲ့တောင်းဆိုချက်ကွဲလွဲနေတဲ့အပေါ်ကချင်ငင်းချင်းကွန်ရက်ကဒေါက်ကွန်ဂျာကိုမေးကြည့်တော့
မတူတာရှိတာကတော့ဒီတိုင်းဒေသလက်နက်ကိုင်ရဲ့နေရာဟာဒီတရုတ်နယ်စပ်နဲ့လည်းနှိစပ်နေတယ်နယ်စပ်မှာအဆင်ပြေအောင်နေထိုင်ရတဲ့အခြေအနေတွေလည်းရှိတယ်ပေါ့အဲ့ဒါတွေကိုကျမတို့နားလည်တယ်ပေါ့မြေဆုံနဲ့ပတ်သက်ပြီးမှတော့ကချင်နယ်ရဲ့စန္ဒပြီးလို့ရှင် KIO ရဲ့စန္ဒဒါတွေကရှင်းရှင်းလင်းလင်းပြောကြားပြီးဖြစ်တယ်ဘာဖြစ်လို့လဲဆိုရင်ဒီမြေဆုံကိစ္စကိုစခဲ့တာလည်းကချင်ပြည်နယ်သူပြည်နယ်သားရဲ့ပြင် KIO ရဲ့လည်းမဟုတ်ဘူးလေပြီးလို့ရှင်တော့ဒီ project တွေနဲ့ပတ်သက်ပြီးတော့မှလည်းကန့်ကွက်မယ်ဆိုလို့ရှင်လည်းတိုင်းဒေသနဲ့ကိုင်တွေအတွက်မလွယ်ဘူးလို့ယူဆပါတယ်ပေါ့ China မြန်မာ economic corridor ဒီနိုင်ငံတို့အစီအစဉ်ဖြစ်တယ်ဒီဟာကိုဆန့်ကျင်သူဒီနိုင်ငံတို့ကိုဆန့်ကျင်သူဖြစ်တယ်ဆိုတာမျိုးအဲ့ဒါမျိုးဆိုရင်ကျမတို့အတွက်ကတော့ဒါအရန်ခက်ပါလေ
ဒီနေ့မှလည်းရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတရုတ်မြန်မာနယ်စပ်ဖြတ်ကျော်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအပေါ်သဘောထားထုတ်ပြန်ချက်ထုတ်ပြန်ပါတယ်။စီမံကိန်းတွေကိုအကောင့်ထည့်ဖို့မယ်ဆိုရင်ဒေသခံတွေနဲ့သက်ဆိုင်ရာပြည်နယ်လွှတ်တော်တွေရဲ့သဘောထားကိုရယူပြီးမှဆောင်ရွက်ဖို့နဲ့ဗဟုအစိုးရကလွှမ်းမိုးချုပ်ကင်ပြီးတော့ဆောင်ရွက်မယ်ဆိုရင်ဒေသတွင်းပဋိပက္ခတွေပိုများလာမယ်လို့ပြောထားပါတယ်။တရုတ်ရဲ့စီးပွားရေးစီမံကိန်းတွေအကောင့်ထည့်ဖို့ဆောင်ရွက်ရမှာညီယာပြဿနာတွေနဲ့ပတ်သက်လို့စိုးရိမ်မိတယ်လို့ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်ဦးဆိုင်လိတ်ကပြောပါတယ
်။မြန်မီဒါလိုင်းကြီးလောက်တော့မယ်ကားလိုင်းကြီးပါပါလာမယ်ဆိုတဲ့ခါကျရင်ညီကရှမ်းပြည်မြောက်ပိုင်းကနေမန္တလေးထိတောက်လျှောက်အသိန်းခံရတော့မယ်။အဲ့ဒီမြေသိမ်းတဲ့ကိစ္စတွေနောက်ကျရင်မြေတို့မြေလက်မြေရိုင်းဆိုတဲ့ဥပဒေနဲ့ပဲပြန်ပြီးတော့မှလူတို့ကိုဒုက္ခမပေးဘူးလို့ပြောလို့မရဘူးကြာ။အဲ့ကိစ္စကလူတို့လက်တွေ့ဒီနေ့နဲ့ပြန်ကြုံတွေ့ရမယ်အခက်အခဲပြဿနာဒါလုံးဝကို volunteer ရှားတဲ့ဥပမာလေးပါပဲခင်ဗျ။
ရပ်ဖက်အဖွဲ့အစည်းတွေကတော့တရုတ်မြန်မာနှစ်ဖက်သဘောတူစီမံကိန်းတွေအကောင့်ထဲပေါ်မယ်ဆိုရင်အစိုးရချင်းသဘောတူညီချက်နဲ့ဆောင်ရွက်တာမျိုးမဟုတ်ဘဲဒေသခံတွေရဲ့သဘောထားကိုအရင်ဆုံးတောင်းခံဖို့စီမံကိန်းတွေနဲ့ပတ်သက်လို့ဒေသခံတွေကိုပွန့်ပွန့်လင်းလင်းရှင်းပြဖို့ဘ ਹੁ အစိုးရတစ်ခုတည်းကချုပ်ကင်တာမျိုးမလုပ်ဖို့တဘာဝပတ်ဝန်းကျင်ထိခိုက်မှုလူမှုစီးပွားထိခိုက်မှုတွေကိုရှောင်ရှားဖို့လူအခွင့်အရေးကိုလေးစားလိုက်နာဖို့အစတဲ့အချက်တွေကိုတောင်းဆိုနေကြတာဖြစ်ပါတယ်ရှင်ကျွန်မဝေမာထွန်းပါ